ဒေါ်ဆန်းစုကြည်ပြောသလိုရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်လူရဲကိုသူတို့အာယုံမဆိုင်ခဲ့ဘူးဆိုတာမဟုတ်ဘဲနဲ့အဓိကအင်အားအစမတန်သုံးပြီးနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အထိမြန်မာစစ်တပ်ကနှိမ်နင်းခဲ့တဲ့လူရဲကိုအဓိကထောက်ပြတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတုံ့ပြန်ပြောဆိုပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာသူ့ရဲ့6နှစ်သက်တမ်းနောက်ဆုံးနှစ်အဖြစ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုတင်သွင်းတဲ့အချိန်နယူးယောက်ကိုရောက်နေတဲ့ရန်ဟီလီကိုမတ်အင်ဂျင်နိုင်ငံ Skype ကနေတိုက်ရိုက်ဆက်သွယ်မေးမြန်းလာမှာသူကအခုလိုစပြီးတော့ပြောပါတယ
် Well I haven't read the entire interview but I've seen those headlines I visited those three outposts in northern Rakhine.
ဒီအမေးပြေတစ်ခုလုံးကိုတော့ကျမမဖတ်ရသေးပါဘူး။ဒါပေမဲ့ဒီသတင်းနဲ့ပတ်သက်တဲ့ခေါင်းကြီးတွေကိုတော့ကြည့်ပြီးပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ခိုက်ခံရတဲ့နေကြားဆောင်စခန်း၃ခုကို2016ခုနှစ်ကကျမကိုယ်တိုင်သွားကြည့်ခဲ့ဘူးပါတယ်။ဒါပေမဲ့လို့ဒေါန်ဆန်းစုကြည်ဆွဆွဲပြောဆိုခဲ့တဲ့အတိုင်းအာဆာတိုက်ခိုက်မှုကိုနိုင်ငံတကာအတိုင်းအဝန်းကဝေဖန်ရှုံချမှုမရှိဘူး။အာယုံမဆိုင်ခဲ့ဘူးဆိုတာမဟုတ်ပါဘူး။ဒီဖွဲ့ဟာရည်ရွယ်ချက်ကောင်းတဲ့အဖွဲ့တစ်ခုမဟုတ်ဘူးဆိုတာကျမတို့သိပါတယ်။နောက်လက်နက်ကင်အဖွဲ့လည်းဖြစ်ပါတယ်သူတို့အဖွဲ့ရဲ့တိုက်ခိုက်လှုပ်ရှားမှုတွေကိုကျမတို့အားလုံးကန့်ကွက်ရှုံချခဲ့ရဲဆိုတာကိုသတိရကြမှာပါဒါပေမဲ့ဒီတိုက်ခိုက်မှုကိုပြန်ပြီးတုံ့ပြန်တဲ့အပိုင်းကိုကြည့်မယ်ဆိုရင်တော့နိုင်ငံတကာဥပဒေအရမေခွန်းထုတ်စရာဖြစ်လာတာကအစမတန်အင်အားသုံးခဲ့သလားဆိုတာအရေးအကြီးဆုံးအချက်ဖြစ်ပါတယ်လူပေါင်း၈သိန်းလောက်မောင်းထုတ်ခံရပါတယ်လူအများပြားဟာအတင်းအဓမ္မပြုကျင့်ခံရတာညှဉ်းပန်းနှိပ်စက်ခံရတာအသက်ရှင်ရဲ့မိရှုတက်ခံရတဲ့အခြေအနေတွေတောင်ရှိခဲ့ပါတယ်
ဒေါ်ဆန်းစုကြည်ဘက်ကရေပုံအားဖြင့်ပေါ့နော်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းပေါ်မှာသူအာဏာမရခင်နဲ့ဒီအာဏာရပြီးနောက်ပိုင်းအချိန်မှာဟိုသူ့သဘောထားပြောင်းလဲလာတဲ့အခြေအနေကိုမစ်စီယန်ဟီလီနေနဲ့ဘယ်လိုပုံဖော်ပြောနိုင်မလဲရှင
် That's the million dollar question of the century that you know if you go backand there you see
ဒီမိကွန်ကဒီရာစုနှစ်အတွက်ဒေါ်လာတန်းချီတန်းတဲ့မိကွန်မျိုးပါသူကသူ့ရွေးကောက်ပွဲအတွက်သူ့ NLD နိုင်ရေးအတွက်ပဲစူးစမ်းနေတယ်ဆိုတာတွေ့နိုင်ပါတယ်ဒါပြင်နောက်ပိုင်းသူဟာနိုင်ငံရေးသမားတယောက်ဆိုတာကိုကျမမြင်နိုင်ပါတယ်ဆိုတာကိုကျမတို့မမေ့သင့်ပါဘူ
းမြန်မာနိုင်ငံမှာဖြစ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေထဲမှာအရေးကြီးဆုံးအရာတစ်ခုကိုပြောပါဆိုရင်ဘာလို့ပြောနိုင်မလဲရှင
် I wouldSay there is just one worst situation in Myanmar. There are many.
မြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေကအများပြားရှိနေတာပါ။ဒါပေမဲ့အရေးကြီးဆုံးတစ်ခုကိုစပြီးပြောပါဆိုရင်တော့ရခိုင်ရေးကိုပြောချင်ပါတယ်။ရခိုင်ပြည်နယ်မှာကျုံနေရတဲ့ကိစ္စအနှစ်ရက်ရှိပါတယ်။တစ်ခုကရိုဂျာရီထွက်ပြေးရတဲ့အခြေအနေဟာ2016ဩဂုတ်လနဲ့အောက်တိုဘာလကစခဲ့တာဖြစ်ပြီး2019ဩဂုတ်လဖြစ်ရမှာတော့အခြေအနေပိုဆိုးခဲ့ပြီးတော့ထွက်ပြေးခဲ့ရတဲ့လူပေါင်းအဆမတန်များပြားခဲ့ပါတယ်။နောက်တစ်ခုတမရော်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာပါ
။ဆိုရပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းကပြင်ဆင်နေတဲ့အပိုင်းမှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ဒီ ICJ နိုင်ငံတကာတရားရုံးတို့ရဲ့ပါဝင်စီရင်လာမယ့်အခြေအနေရောဘယ်အတိုင်းအတာတည်းရောက်နေပြီလဲရှင်
Well,Somebody has to be responsible and face
အရေးပါတဲ့သူတယောက်ကတော့မဖြစ်မနေတာဝန်ယူတာဝန်ခံရမှာဖြစ်တယ်လို့အရေးယူခံရမှုကိုလည်းရင်ဆိုင်ရမှာဖြစ်ပါတယ်ဘယ်လူမှုအတိုင်းဝိုင်းမှာမဆိုဒီလိုစနစ်မျိုးကိုဥပဒေစိုးမိုးရေးလို့ခေါ်ကြပါတယ်စစ်တပ်ကတပ်အင်အားနဲ့ကျူးလွန်တဲ့ပြစ်မှုအဆင့်မျိုးဖြစ်လာတဲ့ဆိုရင်ဒဏ်ခတ်အရေးယူခံရမှာဖြစ်တယ်လို့သူတို့ကျူးလွန်မှုတွေအတွက်ပြန်ပြီးပေးဆက်ဖို့တရားမျှတမှုရဖို့အတွက်ဆောင်ရွက်ရမှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်မှုကျူးလွန်မှုအမျိုးအစားဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ ICJ နိုင်ငံတကာတရားရုံးတို့ကနေကြားဝင်ပြီးတရားစီရင်ပိုင်ခွင့်ရှိတဲ့အနေအထားဖြစ်ပါတယ
်။ဒီနှစ်2019မှာရောဟိုကုလသမဂ္ဂဘက်ကမစ်လီကိုဆက်ပြီးတော့တက်တန်းတိုးမဲ့အခြေအနေဘယ်လိုရှိပါလဲရှင်
။ they wanted in December of 2017When I was already in my fourth year,
ကျွန်မကိုတာဝန်ပေးထားတဲ့လေးနှစ်တန်းမြောက်ဖြစ်တဲ့2019ဒီဇင်ဘာလကလေးကမြန်မာအစိုးရကကျွန်မနေရာမှာတခြားတယောက်နဲ့အစားထိုးချင်နေကြတာပါ။ဒါပေမဲ့လည်းလူခွင့်ရေးကောင်စီကနေနှစ်ဆန်ဆုံးဖြတ်ချက်ချရမှာကျွန်မကိုပဲဆက်ပြီးတာဝန်ပေးခဲ့ပါတယ်။အထူးကိုယ်စားလှယ်တာဝန်အတွက်အမြင့်ဆုံးတက်တန်းကို6နှစ်ဖြစ်နေသတ်မှတ်ထားပါတယ်။ဒါကြောင့်ကျွန်မရဲ့တက်တန်းဟာနောက်နှစ်မတ်လမှာဆိုကုန်ဆုံးပါပြီ။ ောက်ထပ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ဟာလဲမတ်လမှာပဲတာဝန်ပေးအခမ်းအနားမှာဖြစ်ပါတယ်